မြန်မာနိုင်ငံမှာ COVID-19 ရောဂါအတွက်ဒီကနေ့ဓာတ်ခွဲဆန်းတက်မှုစုစုပေါင်း1300ကျော်လုပ်ခဲ့တဲ့ထက်မှာရောဂါပိုးကူးစက်ထားသူတအူထပ်မံတွေ့ရှိပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကည၈နာရီထုတ်ပြန်တဲ့သတင်းမှာဒီကနေ့ထိဆိုရင်ဓာတ်ခွဲအတည်ပြုလူနာ289ဦးရှိသွားပြီလို့ပြောထားပါတယ်။ဒီကနေ့ပိုးတွေ့ရှိသူဟာမွန်ပြည်နယ်ပေါင်မြို့နယ်ကအသက်39နှစ်အရွယ်မျိုးသမီးဖြစ်ပြီးတော့ထိုင်းနိုင်ငံကပြန်ရောက်လာသူဖြစ်ပါတယ်။သူ့ကိုမော်လမြိုင်ဆေးရုံမှာအသွားလာကန့်သတ်ထားရှိပြီးတော့စောင့်ကြည့်နေကြတာလည်းဖြစ်ပါတယ်။လူနာဟောင်းတွေထဲမှာဆိုရင်တော့ဓာတ်ခွဲနမူနာစစ်ဆေးတာနှစ်ကြိမ်ဆက်တိုက်လုပ်ကြည့်ပြီးတဲ့နောက်ပိုးမတွေ့ရှိတဲ့သူ၄ဦးရှိတာကြောင့်ဒီကနေ့ထိပိုးကင်းစင်လာသူ196ဦးရှိသွားပါပြီ။အဲ့ဒီထဲမှာလူ189ဦးကိုဆေးရုံကဆင်းဝင်ပေးလိုက်ပြီးဖြစ်ပြီးတော့သူတို့ရဲ့အသွားအလာတွေကိုတော့ကန့်သတ်ထားသေးတာဖြစ်ပါတယ်။မနေ့ကတရက်ထက်နဲ့ပိုးကူးစက်မှုဓာတ်ခွဲအတည်ပြုလူနာသစ်23ဦးတွေ့ရှိခဲ့တာကြောင့်ဒီလိုမျိုးရောဂါပိုးကူးစက်မှုတွေမြင့်တက်သွားမလားဆိုတဲ့စိုးရိမ်မှုတွေရှိခဲ့ပါတယ်။အဲ့ပိုးကူးလူနာအားလုံးဟာမြောက်ရီနယ်စပ်ကိတ်ကိုဖျက်ပြီးတော့ထိုင်းနဲ့မလေးရှားကနေနိုင်ငံထဲပြန်ဝင်လာသူတွေဖြစ်ကြပါတယ်။သူတို့အထက်မှာယောဂပိုးမတွေ့ရှိတဲ့သူတွေကိုတော့အသွားလာကန့်သတ်ထားစေဖြစ်ပြီးတော့နောက်တစ်ခေါက်ထပ်ပြီးတော့ဆစ်ဆဲအောင်ပါပါ။မြန်မာနိုင်ငံမှာဒီယောဂကူးစက်မှုကြောင့်စုစုပေါင်းသေဆုံးသူ6ဦးရှိခဲ့ပြီးဖြစ်ပြီးတော့လောလောဆယ်မိနစ်ကမွန်းတဲ12နာရီကနေပြီးတော့24နာရီအတွင်းစောင့်ကြည့်လူနာသစ်33ယောက်ရှိနေပါတယ်ရှင်။